ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကစကားက55တမထဏာချုပ်ကိုရခိုင်တပ်တော် A က100mm အမျိုးအစားဒုံးစီ4လုံးနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်တပ်ထဲကလူနေအိမ်တချို့ပျက်စီးပြီးကလေး2ယောက်ဒဏ်ရာရရှိခဲ့တာမှန်ကန်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ဝင်ဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုပြောပါရတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးတွေရဲ့အခြေအနေကအစွန်းကြာမရှိဘူးလို့လည်းပြောပါရတယ်။တပ်ထဏာချုပ်ရဲ့အရှိတ်အဝါမှာရှိတဲ့တောင်ကျောဘက်ကနေ A အဖွဲ့ကလာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီတောင်ကျောဘက်ကိုတပ်မတော်ဘက်ကရဲအရင်နဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါရတယ်။
ကျွန်တော်လည်းထုတ်ပြန်ထားလိုက်ပြအဲ့မှာယနေ့၄နာရီလောက်မှာကျွန်တော်ပြစ်တာရှိပါတယ်အဲ့မှာကျွန်တော်တို့ကကလေးငယ်နှစ်ဦးကထိလိုက်တာရရှိတယ်အောက်ဝန်တို့အနေနဲ့ပြစ်စီပါတယ်ဗျညီပဲရှိတာပါဗျဟုတ်တယ်ဒီနေ့လည်းပြန်ပြစ်တယ်ဆိုတော့ကျွန်တော်လေကတော့တက်ကြည့်တာရှိပါတယ်လေကဟဲ့ရမှာပဲ
ကိုကန်တက်မတော် MNDAA တန်အလုံးမြောက်ရေးတက်မတော် DNLA နဲ့ရခိုင်တက်တော် AA တို့လှုပ်ရှားဆောင်ရွက်နေတဲ့အစံပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းတလားကြာအပြည့်ရမယ်လို့ဒိုင်းသာလက်နက်ကိုင်ဖွဲ့၃ဖွဲ့သလုံးကစတေမာလာကိုရဲ့နေမှာကြီးညာချက်ထုတ်ပြန်ထားပါတယ်အပြည့်ရဲ့ကာလာအတွင်းတက်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်ပေမဲ့တက်မတော်ဘက်ကစစ်ဆင်ရေးလှုပ်ရှားတာတိုက်လေရင်နဲ့ရဲရင်အသုံးပြုတိုက်ခိုက်တာလက်နက်ကြီးအများအများပစ်ခတ်တာတွေလုပ်မယ်ဆိုရင်တုံ့ပြန်သွားမယ်လို့ကြီးညာချက်မှာပါရှိပါတယ်ဒါအပြင်စတေမာလာ20ရဲ့နေမှာလည်းအေအေပါဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့၃ဘွဲကအပြည့်ရဲ့ဆဲမှုကိုဒီဇင်ဘာလကုန်ထိတပ်တန်းတိုးလိုက်ကြောင်းထပ်မံကြီးညာခဲ့တာဖြစ်ပြီးအဲ့ဒီနေ့မှာပဲအခုလိုပစ်ခတ်မှုပြင်ဖြစ်ခဲ့တာပါတိုက်ပွဲဖြစ်တဲ့အကြောင်းအနီးနာကျေးရွာသားတွေကအတည်ပြုပြောတယ်လို့ဘူတိတော်မျိုးနဲ့အမှန်နဲ့လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။ကျွန်တော်တို့ကတီးခတာကတော့အဲဒီတဲမောက်ကိုပြည့်တယ်မပြည့်ဘူးဆိုတာတော့ကျွန်တော်တို့မသိဘူးခင်ဗျာ။ဒါတိုက်ပွဲလို့ကျွန်တော်တို့ကပြီးခဲ့တယ်တော့ကျွန်တော်တို့ကြားရဲဆိုပြီးတော့ဤစေတဲ့ကျေးရွာသားတွေကကျွန်တော်တို့ကိုပြောပါတယ်ခင်ဗျာ။အဲနောက်တော့ကျွန်တော်တို့နောက်သတင်းတော့ကျွန်တော်မရဘူးကျွန်တော်တို့တိုးလို့လာလို့ကရမှမရတာတော့အဲဒါပေမဲ့ကျွန်တော်တို့ကဒီပဲဝဲကျင်မှာရှိတဲ့ကျေးရွာကလူတွေကပြောတာပါကျွန်တော်တို့ကိုသိချက်ပါတယ်အဲပဲဝဲကျင်မှာကလူတွေကဒီတိုက်ပွဲဖြစ်တယ်ဆိုတာကိုသူတို့ကအတည်ပြုပြောပါတယ်အဲနှီးတာကတော့အင်ဂျင်မြိုင်တို့နဲ့နှီးတယ်ခင်ဗျာနောက်ပြင်ခြေတို့နဲ့နှီးတယ်နောက်ပြီးတော့ခေါင်းချောင်းဆိုရင်အနည်းဆုံးပေါ့ကျွန်တော်တို့ကြားတာကတော့နော်ဒီဖိဒီတောင်တန်းဖက်ကိုအဲဒီလင်းလင်းနဲ့ဖြစ်တယ်ဆိုပြီးတော့အဲ့လိုပဲကျွန်တော်
ဘူတိတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကလည်းစကားက55ကမျိုးနယ်အလံဝေးရဲ့အတွက်အသေးစိတ်အခြေအနေကိုမသိပေမဲ့ပြစ်ခတ်မှုတွေဖြစ်တယ်ဆိုတာနဲ့တပ်မတော်ကလေကြောင်းအသုံးပြုတိုက်ခိုက်တယ်ဆိုတာကြားသိရတယ်လို့လည်းပြောပါတယ်တပ်မရှင်နာကိုဘုံတလုံးကျတယ်ဆိုတာကိုတော့သိရတယ်လို့ပြစ်ခတ်တံတွေလည်းကြားရကြောင်းဘူတိတော်မျိုးခန်ကိုသိန်းမောင်က RFA ကိုပြောပါတယ်
ကျွန်တော်ကအခုတင်ကြတာဒီညမှာဟိုကတက်မတ်မှာတော့ဘုံတလုံးကြတော့ပြောတာအာကျွန်တော်တော့ဒီကနေဟိုအတန်ပြေဟိုကကြံ့ရစရာဒီဖြစ်စဉ်ကတော့ကျွန်တော်ကတိကျတော့ကျွန်တော်မသိဘူးစရာအနေဟိုဘုံကတော့ဟိုအစကားရှင်းကမှာတော့ဘုံတလုံးတော့ကြတော့ပြောတာအဲ့တော့ဟုတ်မယ
်ဒီခိုင်မီနီမာ2018ခုနှစ်ဒီဇင်ဘာလကနေအခု2019စက်တင်ဘာလအထိတက်မတော်နဲ့အေရိုးတိုက်ပွဲကြောင့်အရက်သားထိခိုက်ဒဏ်ရာမှုဟာလူ80ကျော်အထိရှိနေတယ်လို့ထိခိုက်ဒဏ်ရာရသူတွေကတော့လူပေါင်း120ကျော်လောက်အထိရှိနေပြီလို့ရခိုင်ရဲဘက်အဖွဲ့တချို့ကပြောဆိုထားပါတယ်ဒီနေ့မှာ RFA ကတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်တပ်တော် A ကပြန်ကြားရေးတာဝန်ခံခိုင်တုခကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံပြေကြားတာမရှိပါဘူးခင်ဗျာကျွန်တော်တန့်စင်ဦးပါ